ICJ အပြည်ပြည်ဆိုင်ရာတရားရုံးအနေနဲ့မြန်မာအမှုကိုလက်ခံစီရင်ပိုင်ခွင့်မရှိဘူးလို့မြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဦးကိုကိုလိုင်ကနောက်ဆုံးရှောက်လဲချက်ပေးလိုက်ပါတယ်။မနေ့ကမြန်မာဘက်ကဒုတိယကြိမ်ရှောက်လဲခဲ့တာမှာဂမ်ဘီယာနိုင်ငံဟာဥပဒေကြောင်းအရမဟုတ်ဘဲနိုင်ငံရေးဆွဆွဲချက်နဲ့သာအခုလိုတရားစွဲတာပါလို့စစ်ကောင်စီရဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလိုင်ကအဓိကထောက်ပြခဲ့ပါတယ်။ဦးကိုကိုလိုင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဦးကိုကိုလိုက်ခင်ဗျာမနေ့က ICJ ခုံရုံးမှာအဓိကဘာတွေထပ်ပြီးတော့ရှောက်လဲခဲ့ပါလဲ
တောက်ကြနေရကျန်းနာမှုမှာအဓိကလှုပ်ဆောင်ခဲ့တာနှစ်ခုရှိပါတယ်တစ်ခုကဗိုလ်တုနေကျန်းနာမှုမှာဂမ်ဘီယာရဲ့ခြေပါချက်တွေကိုတံပြန်ခြေပါခြင်းဖြစ်ပြီးတော့မှနောက်တစ်ခုကတော့အပိသက်ရှောက်လဲချက်တင်သွင်းခြင်းလို့ဖြစ်ပါတယ်တံပြန်ခြေပါခြင်းအပိုင်းမှာတော့ကျွန်တော်တို့ရှေ့နေတွေကပနာမကန့်ကွက်ချက်၄ရက်နဲ့ဆိုင်တဲ့ကိစ္စတွေကိုပဲပို့ပြီးတော့မှခိုင်မာအောင်ချဉ်းကပ်မှုပုံစံအစ်တွေနဲ့သုံးသပ်တင်ပြခဲ့ကြတာဖြစ်ပါတယ်ဗမာကံကွက်ချက်ဖြစ်တဲ့ OIC ရဲ့ကိုယ်စားလှယ်ဖြစ်တဲ့ဆောင်ရွက်ခဲ့တာဖြစ်ကြောင်းနဲ့စရုထကံကွက်ချက်ဖြစ်တဲ့ငင်းပွားမှုရှိမရှိဆိုတဲ့ကိစ္စတွေကတော့ကိုယ့်ဘက်ကတင်ထားတာကတော့ခံရမှာမှရှိပါပဲဒုတိယနဲ့တတိယချက်တွေမှာတော့ငင်းပွားစရာချက်ကလေးတွေပေါ်မှာထပ်ပြီးတော့ခံခိုင်မှာမှပြောရတာလေးတွေရှိပါတယ
်ဟုတ်ကဲ့အခုကိုလိုက်ဘယ်လိုမျိုးခံခိုင်မှာမှပြောခဲ့တာလဲ
ဒီဘက်ကလေးထားတင်ပြတာကတော့Genocide Convention မှာ Article 8ကိုမြန်မာကချွင်းချက်ပြုထားတာနဲ့ Article 8နဲ့ 9 တို့ရဲ့ဆက်သွယ်မှုပါ Article 8မှာအဓိကငင်းပွားမှုဖြစ်တဲ့ပြဿနာကကုလသမဂ္ဂရဲ့ဆွမ်းဆောင်နိုင်စွမ်းရှိတဲ့အဖွဲ့အစည်းတစ်ခုကိုတိုင်ကြားနိုင်သည်ဆိုတဲ့ဇာတ်ကားမှာ ICJ ပါမပါဆိုတာဖြစ်ပါတယ်မြန်မာဘက်ကတော့တင်ထားတာကရှင်းပါတယ် ICJ ဟာကုလသမဂ္ဂရဲ့တခုတည်းသောတရားစီရင်ရေးအဖွဲ့ဆိုတာသူ့ရဲ့ပြည်ညင်မှာကိုကပါပြီးသားဖြစ်နေတဲ့ကြောင့်မလို့ငင်းစရာဘာမှမရှိပါဘူးတစ်ဖက်ကတော့ဒီအဖွဲ့အစည်းကိုကုလသမဂ္ဂအထွေထွေညီလာခံလုံခြုံရေးကောင်စီစတဲ့နိုင်ငံရေးဖွဲ့စည်းတစ်ခုကိုဆိုလိုတာဖြစ်တယ်လို့ဆွဲကင်ပြီးတော့မှညင်းဆုံနေတာဖြစ်ပါတယ်။နောက်တစ်ခုကတော့မြန်မာဘက်က Article 8ကို ICJ အတွက်ဝန်ပေါက်တကားလို့ရှုမြင်တာဖြစ်ပါတယ်
။ဟုတ်ကဲ့အဲ့ဒီတော့ဒီချက်ကမြန်မာအတွက်အဓိကအားထားစရာပေါ့နော်။ဒါဆိုလို့ရှိရင်ဘလို့အားထားစရာဆိုတာနည်းနည်းထပ်ပြီးတော့ရှင်းပြပေးပါလား
။ ICJ ကိုစတင်မယ်ဆိုလို့ရှိရင် Article 8 ရဝင်ရမယ်ပြီးလို့ရှိရင်ဝင်လာတဲ့အမှုကိုလက်ခံစီရင်မှန်ခွင့်ရှိမရှိဆိုတာက Article 9နဲ့ဆုံးပြပါတယ်။ဒါကြောင့်မလို့ Article 8ကိုချွင်းချက်ပြုပြီးတော့မှပိတ်ထားမယ်ဆိုရင် Article 9ကိုရောက်လာစရာမရှိဘူး။ဒီလိုပဲကန်ဆွဲခဲ့တဲ့အတွက်ကြောင့်မလို့ Article 8ကိုချွင်းချက်ပြုထားခဲ့တာဖြစ်ပါတယ်။ဒါလည်းပဲမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုပြည်ပကနေပြီးတော့မှဝင်ဆွက်ခွင့်မပြုနိုင်အောင်ကြိုးပိတ်ထားတာဖြစ်လို့ဒါကို Article 8မလို့ Article 9နဲ့ပဲအမှုလက်ခံလို့ရတယ်ဆိုရင်ဘာအဓိပ္ပာယ်ရှိတော့မလဲဆိုတော့ယုတိဗေဒနဲ့တုံ့ပြန်ချက်ပါခြင်းဖြစ်ပါတယ်။
ဟုတ်ကဲ့ Google line နောက်ရောအဓိကစိန်ခေါ်ချက်တွေဘာတွေရှိနေလဲ
။အဲတစ်ဖက်ကလည်းပဲကဘာကျော်ဥပဒေအဖွဲ့ကိုဒေါ်လာတန်ပေါင်းများစွာပေးပြီးတော့မှငှားထားတာဆိုတော့ခပ်ပေါ်ပေါ်တော့မဟုတ်ပါဘူး။ကိုယ့်ဘက်ကရှင်နေတွေကလည်းပဲအတော်လေးပဲစေတနာထားပြီးတော့မှတက်တက်ကြွကြွလုပ်ကင်ပေးကြပါလိမ့်
။ဟုတ်ကဲ့ Google line အဲ့ဒီတော့ဒီတစ်ခေါက်အတွက်ဆိုရင်အခုရှောက်လဲခဲ့တာကနောက်ဆုံးရှောက်လဲချက်ပေါ့နော်။အဲ့ဒီခါကျတော့အရင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရခြေပခဲ့တာနဲ့ကွာခြားခဲ့တာကိုရှိခဲ့လား
ကျွန်တော်ကတော့ဘော်ရူနီကတစ်ဖက်ကခြေပမှုတွေဟာဥပဒေကြောင့်ကိုပဲပြောရမှာကိုမပြောဘဲနဲ့စီးကြောပြီးတော့မှချက်လက်တွေနိုင်ငံရေးဆွဆွဲချက်တွေဟာထည့်ပြောထားတာကိုအဓိကထားပြီးတော့မှကန့်ကွက်ခဲ့ပါတယ်ကျွန်တော်နိုင်ငံကတော့တရားရုံးရဲ့ဆုံးဖြတ်ချက်တိုင်းပဲအမှန်တကယ်လိုက်နာဆောင်ရွက်နေတယ်ဆိုတာကိုတင်ပြခဲ့ပါတယ်အပိသက်လျှောက်လဲချက်ကတော့အဓိကအချက်နှစ်ချက်ပါပဲဒီအမှုကိုတရားရုံးရဲ့စီရင်ပိုင်ခွင့်မရှိဘူးဆိုတာရဲ့ဒီအမှုကိုလုံးဝလက်ခံပိုင်ခွင့်မရှိဘူးဆိုတာပါပဲတရားရုံးရဲ့အဆုံးဖြတ်ရလဒ်ကတော့တရားသူကြီးတွေရဲ့ဉာဏ်ပညာနဲ့စီရင်လုံတရားပေါ်မှာမူတည်မှာဖြစ်ပါတယ်ကျွန်တော်တို့ကတော့မိမိနိုင်ငံရဲ့အမျိုးသားကျိုးစီးပွားအတွက်အတတ်နိုင်ဆုံးအကောင်းဆုံးစူးစမ်းခြေပပြီးတော့မှရှောက်လဲခဲ့ပါတယ်လို့ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးကိုကလည်းခင်ဗျာ